to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမမျှသတင်းအောင်နဲ့ကျွန်တော်ကြိုကြောသိမ်းပြပြပါပါသမ္မတ Trump ကိုတရားစွဲမဲ့ဆွဲချက်နှစ်ခုကိုမဲခွဲဆုံးဖြတ်မဲ့အောက်လွှတ်တော်မှာအခုချိန်ထိအခြေတင်ပြောဆိုနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာကုတူပါလောင်ဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်မြောက်ကိုရီးယားကအမေရိကန်အတွက် Christmas လက်ဆောင်ဆိုပြီးတာဝေးဒုံးကျည်ပြည့်လွတ်ဆန်းသတ်မဲ့လာလာရှိနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့သတင်းလွှာတွေကိုတင်ဆက်တဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံမှာသူတို့စီစစ်လက်ခံဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေကြောင်းကုလသမဂ္ဂမှမြန်မာကပြောဆိုလိုက်ပါတယ
် We are ready to receive verified returnees in a voluntary safe and dignified manner in accordance with the bilateral arrangements
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒါအပြင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းနဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်တဲ့အခြေအနေအကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေဖြင့်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသစင်အောင်တို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစွဲချက်နှစ်ခုနဲ့တရားဆွဲဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးနှစ်ယောက်ကလွှတ်တော်အမတ်တွေအခုကျွန်တော်တို့သတင်းကြေညာနေချိန်ထိအခြေတင်ပြောဆိုနေကြပါတယ်။အာဏာလွှဲသုံးစားလုပ်မှုကွန်ကရစ်လွှတ်တော်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုတရားဆွဲဖို့အောက်လွှတ်တော်တရားရေးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်အခြေတင်ပြောဆိုနေကြတာပါ။သမ္မတထရမ့်မှာ2020ပြည့်သမ္မတရွေးကောက်ပွဲအတွက်သူ့ပြိုင်ဘက်တူဖြစ်သူဒုသမ္မတဟောင်းဂျိုးဘိုက်တန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးတာကွန်ကရစ်ရဲ့စုံစမ်းစစ်ဆေးမှုမှာဟန်တာနှောက်ယှက်တာတွေကြောင့်သူ့ကိုတရားစွဲဖို့ကလွဲပြီးတခြားရွေးချယ်စရာမပေးခဲ့ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဆွေးနွေးပွဲအဖွဲ့မှာပြောသွားပါတယ်သမ္မတထရမ့်ကိုအခိုင်အမာထောက်ခံကြတဲ့ရီပဘလီကန်မတ်တွေကတော့မစ္စပလိုစီရဲ့ပြောဆိုချက်ကိုပယ်ချပြီးဒီမိုကရက်တွေဟာလွန်ခဲ့တဲ့3နှစ်မှာသမ္မတထရမ့်အနိုင်ရခဲ့ကြတဲ့ကတရားစွဲခြင်းနေကြတာလို့ပြစ်တင်ဝေဖန်ပါတယ်အောက်လွှတ်တော်မှာ6နာရီကြာအခြေတင်ပြောဆိုကြပြီးတဲ့နောက်စွဲချက်နှစ်ခုအပေါ်မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အတွက်မဲကြလက်ကတော့တန်လျာဖြစ်စရာမရှိပါဘူး။ Republican Party ကသမ္မတထရမ့်ဟာအမေရိကန်နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်မှာတရားစွဲခံရတဲ့3ရောက်မြောက်သမ္မတဖြစ်လာဖို့တည်ကြနေပြီဖြစ်ပါတယ်
။အခွန်ရှောင်မှုငွေမဲခွာချမှုတွေနဲ့ထောင်ဒဏ်9နှစ်ကျော်ပြစ်ဒဏ်ချခံထားရတဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွဲစည်းရုံးရေးမူဟောင်း Paul Manafort ကိုဒီနယ်တွင်အင်ချမ်းမြေချင်းငွေဆိုင်ရာလိမ်လည်မှုနဲ့နယူးယောက်တရားရုံးကဗဟုသုဟုနေ့ကထပ်ပြီးတော့ဆွဲချက်တင်လိုက်ပါတယ်။သမ္မတထရမ့်အနေနဲ့မန်နူဖော့အပေါ်မှာချမှတ်ထားတဲ့အစိုးရပြစ်ဒဏ်တွေအပေါ်လူငင်းခွင့်ပေးနိုင်တဲ့အာဏာရှိတဲ့အတွက်နယူးယောက်တရားရုံးတရားသူကြီးကအခုလိုဆွဲချက်အစ်စ်တွေထပ်ပြီးတော့တင်လိုက်တာပါ။အသက်80အရွယ်ရှိပြီဖြစ်တဲ့ဖော့မန်နူဖော့ကတော့ကျန်းမာရေးကြောင့်ဗဟုသုဟုနေ့ကတရားရုံးကိုလာရောက်နိုင်ခြင်းမရှိပါဘူး။ပြီးခဲ့တဲ့မလအတွင်းကပဲဖော့မန်နူဖော့ကိုအခွန်ရှောင်မှုငွေမဲခွာချမှုစတာတွေအတွက်ထောင်ဒဏ်၄နှစ်နီးပါးနဲ့ရုရှားလူလာတဲ့ယူကရိန်းသမ္မတအတွက်အကျိုးဆောင်ပေးတဲ့ကိစ္စနဲ့ဝါရှင်တန်တရားရုံးကထောင်ဒဏ်3နှစ်ခွဲပြစ်ဒဏ်ချမှတ်ထားတာပါအခုပြည်နယ်တရားရုံးရဲ့ဆွဲချက်တွေကသူ့ကိုထောင်ဒဏ်ချထားပြီးဖြစ်တဲ့ဆွဲချက်တွေနဲ့တူနေတဲ့အတွက်ပယ်ဖြတ်ပေးတင်ကြောင်းကိုဖော့မန်နူဖော့ရဲ့ရှေ့နေတွေကပြောပါတယ်ပြည်မှုထင်ရှားရင်ထောင်ဒဏ်25နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့ပြည်နယ်ပြစ်ဒဏ်တွေအပေါ်မှာတော့သမ္မတကဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိပါဘူးရှင
်အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်အပေါ်ဆန္ဒပြကန့်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအစစ်မြင့်တာဝန်ရှိသူတွေဗိုလ်ဒူးတွေကတွေ့ဆုံဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမွတ်စလင်နဲ့တခြားလူနည်းစုတွေအပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငင်းပွားပွဲအခုဥပဒေသစ်နဲ့ပတ်သက်လို့နှုတ်ဆက်နေသေးပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ကာကွယ်ရေးဝန်ကြီးမာ့ခ်အက်စပါတို့ဟာအိန္ဒိယဘက်ကအလားတူတာဝန်ရှိပုဂ္ဂိုလ်တွေနဲ့မဟာဗျူဟာနဲ့လူညုံရင်းဆိုင်ရာဆွေးနွေးကြတာပါ။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်ဖို့သမ္မတထရမ့်အစိုးရကသူတို့ရဲ့မဟာဗျူဟာကိုတွန်းအားပေးလို့ဆောင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးစူဘရာဟမယန်ဂျိုင်ရှန်ကာ ကာဝေးဝန်ကြီးရက်စနတ်ဆင်းတို့နဲ့ဆွေးနွေးပွဲတွေဟာအမေရိကန်နဲ့အိန္ဒိယကြားအထူးအရေးပါတဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအလင်းအမြန်တိုးတက်လာတာကိုထင်ဟပ်နေတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။အိန္ဒိယမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်လူဦးရေတန်း200ကိုဘေးဖယ်ထုတ်ဖို့ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့အစိုးရရဲ့နောက်ဆုံးထွက်လာတဲ့ကြိုးပမ်းချက်ဖြစ်ပြီးဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေသူတွေကတော့ပြောနေပါတယ်။
မြောက်ကိုရီးယားကခရစ်စမတ်ကာလအတွင်းတာဝေးပြစ်ဒုံးကြီးပြစ်လွတ်ဖို့ပြင်ဆင်နေပုံရတဲ့အတွက်ဒါဟာအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုအဆုံးသတ်သွားစေနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့ဆွေးနွေးဖို့စိတ်ဝင်စားတဲ့လက္ခဏာမတွေ့ရဘူးလို့လည်းမြောက်ကိုရီးယားအရေးသုံးသပ်သူကယ်လီဖိုးနီးယားမစ်ဒယ်ဘရီသိပ်ပံကနိုင်ငံတကာအရေးလေ့လာသူဂျိုရှွာဖော်လော့ကပြောပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကဒီနှစ်ကုန်ကိုနောက်ဆုံးသတ်မှတ်ရပေးထားတဲ့အချိန်မတိုင်ခင်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှုနှစ်ခုလုပ်ခဲ့ပါတယ်။ဒီလအစောပိုင်းကမြောက်ကိုရီးယားကချင်းချောက်ထားတဲ့အတိုင်းအမေရိကန်အတွက်ခရစ်စမတ်လက်ဆောင်အနေနဲ့တာဝေးပြစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်လီဒါဗိုလ်ချုပ်ကြီးချားလ်စ်ဘရောင်းကပြောပါတယ်။မြောက်ကိုရီးယားကသတ်မှတ်တောင်းဆိုထားတဲ့ဒီနှစ်မကုန်ခင်မှာအမေရိကန်ဘက်ကလိုက်လျောမှုတွေလုပ်ပေးဖို့လက္ခဏာမပြတဲ့အတွက်မြောက်ကိုရီးယားဘက်ကအခုလိုလက်နဲ့စမ်းသပ်မှုတွေတိုးပြီးတော့လှုပ်လာတာပါမြောက်ကိုရီးယားကပြီးခဲ့တဲ့မေလကတည်းကတာတိုနဲ့တာလက်ပြစ်ဒုံးကျည်စမ်းသပ်မှုတွေလှုပ်လာတာအခုထိ73ချိန်ရှိနေပါပြီမကြာခင်မှာတာဝေးပြစ်ဒုံးဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေလှုပ်သွားမယ်လို့လည်းသတိပေးပြောဆိုထားပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိလိုက်ထူမီတာ32 kHz 933လိုက်ထူမီတာ40 kHz 9839လိုက်ထူမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေကြော်တာပရိမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။ဥပဒေကြောင့်အချက်လက်တွေ၊တမိုင်းကြောင့်အချက်လက်တွေကိုအခြေခံပြီးရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါတယ်။ဒါပေမဲ့သူတို့လူမှုဝန်ပိုင်းတည်ရှိမှုကိုတော့ကျွန်တော်တို့မငင်းပါဘူးလို့ဦးချမ်းအေးကပြောပါတယ်။ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေအဖွဲ့ဟာဒီဇင်ဘာလ18ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကကူဒူပါလောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါ။အိုးရင်စွန့်ထွက်ပြေးလာသူတွေကိုနေရာရင်းပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်နဲ့လှုပ်ဆောင်ချက်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းရေးကပြောပါတယ်။ဒါ့အပြင်နိုင်ငံသားဖြစ်မှုဆိုင်ရာ MVC ကတ်နဲ့ပတ်သက်တာလူညုံရင်းဆိုင်ရာယာယီအစီအစဉ်တွေကိုလည်းရှင်းပြခဲ့တယ်လို့ပြောပါတယ်။ဒီအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာစခန်းတွင်းကဒုက္ခသည်တူကလည်းပြောပေမဲ့ဆွေးနွေးတာတွေအောင်မြင်မှုမရဘဲဘာသဘောတူညီချက်မှမရခဲ့ဘူးလို့ပြောပါတယ်။ဒီကနေ့ထပ်တွေ့တဲ့အခါမှာသဘောတူညီချက်တချို့ရမယ်လို့မျှော်လင့်ပေမဲ့တိတ်တော့မသေးကြလာဘူးလို့ဒုက္ခသည်တူဖြစ်သူစေရက်ဒေါ်လာကပြောပါတယ
်။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသေအပေါ်ဆန္ဒပြကန့်ကွက်ပွဲတွေနိုင်ငံအဝန်ဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။တရားရုံးချုပ်ကဒီဥပဒေသေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုဆိုင်းငံ့ထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေကကာဟူတီချင်းနိုင်နိုင်ငံတောင်ပိုင်းတမင်းနာဒူမြို့တော်မွန်ပိုင်းနဲ့တခြားပြည်နယ်တွေအထိပြန့်နှံ့လာတာပါ။တနင်္ဂနွေနေ့ကဂျမီယာမီလီယာအစ္စလာမီယာတက္ကသိုလ်ဝင်းအပြင်ဘဲဆန္ဒပြကျောင်းသားတွေကိုရဲကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်မနေ့ကတော့ဆန္ဒပြသူတွေဟာစိုင်းဘုတ်တွေကျောင်းသားတွေကိုအကြမ်းဖက်နေတဲ့ပုံတွေကိုကင်ဆောင်ပြီးတော့တချင်းတွေတီးဆိုဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အာဏာပိုင်တွေကအသံပြည်နယ်အတွင်းအင်တာနက်ဆက်သွယ်ရေးဖြတ်ထုတ်ထားသလိုညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။ညူဒေလီမြို့မှာလည်းအင်္ဂါနေ့ကဆန္ဒပြပွဲတွေကအကြမ်းဖက်တဲ့အသွင်ဆောင်လာတဲ့အတွက်မွတ်စလင်တွေစုဝေးခွင့်ကိုပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအရဘာသာရေးပြိနှိမ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့ကနေအိန္ဒိယကိုတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်မဟုတ်သူတွေမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်ပါတယ်။အိန္ဒိယမှာဟိန္ဒူ80ရာခိုင်နှုန်းနဲ့မွတ်စလင်က14ရာခိုင်နှုန်းရှိတာပါ။ပြီးခဲ့တဲ့မေလကပြန်လည်ရွေးကောက်ခံခဲ့ရတဲ့ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အဖွဲ့ကတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းအစ်အပေါ်မှာမကျေနပ်ကြတဲ့အတွက်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်လာရတာဖြစ်ပါတယ်
။ပြင်သစ်နိုင်ငံမှာအငြင်းစားပင်စင်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းပေါ်သဘောထားကွဲပြားနေတာဖြစ်ရှင်းဖို့ပြင်သစ်အစိုးရနဲ့လူ့သမားသမဂ္ဂကိုယ်စားလှယ်တွေဗိုလ်ထုနေကစဆွေးနွေးကြပါပြီ။ဒီဥပဒေကြမ်းကြောင့်တနင်္ဂနွေလုံးမှာတည်ယူပို့ဆောင်ရေးလူသားတွေတပိတ်မှောက်ထားကြသလိုဆန္ဒပြပွဲတွေလည်းအကြီးအကျယ်ဖြစ်နေတာပါ။ပြင်သစ်နိုင်ငံရဲ့ပင်စင်အစီအစဉ်42ခုကိုပေါင်းပြီးတခုတည်းလုပ်ဖို့သမ္မတအီမန်နွယ်မက်ခရွန်ကအဆိုပြုထားတာဖြစ်ပါတယ်။ဒ ီဆိုပြုချက်ဟာတန်းပေါင်းများစွာသောအလုပ်သမားတွေလက်ရှိတရားဝင်အငြင်းစားယူနိုင်တဲ့အသက်62နှစ်ထက်ပိုပြီးတော့အလုပ်လုပ်ကြရနိုင်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်။အခုတော့သမရမာခွန်ရဲ့ပန်ကြားချက်နဲ့ဝန်ကြီးချုပ်အီဒိုဝက်ဖီလစ်ကအလုပ်သမားတမကခေါင်းဆောင်တွေနဲ့စပြီးဆွေးနွေးနေတာပါ။ဒါပေမဲ့တင်းမာတဲ့လဝဲအယူရှိသူလေဘာတမကတွေနဲ့သဘောတူညီချက်တစ်ခုရမယ်အလားအလာတော့မတွေ့ရပါဘူး။တဖက်ကြားမှာနှစ်ဆိုင်နဲ့ကွဲပြားမှုဆက်ရှိနေတယ်လို့ CGT တမကကောင်းဆောင်ဖီလစ်မာတီနေကဆွေးနွေးပွဲအပြီးပြောပါတယ်။အဆိုပြုထားတဲ့ဥပဒေမူကြမ်းကိုပိုကောင်းအောင်လုပ်ဖို့သမ္မတကဆန္ဒရှိပေမဲ့စွန့်လွတ်မှာတော့မဟုတ်ဘူးလို့သမ္မတမာခရွန်ရဲ့အနီးကပ်လက်ထောက်တူကပြောပါတယ်။သဘောထားတိတ်မတင်းမာလာတဲ့တမကတွေနဲ့သဘောတူညီချက်တစ်ခုရအောင်လုပ်ပြီးဆန္ဒပြပွဲတွေအားနည်းသွားအောင်လုပ်ဖို့သမ္မတမာခရွန်ကမျှော်လင့်ထားတယ်လို့အဆိုရအဖွဲ့နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဗိုလ်ဒူးနေက14ရက်မြောက်လာပြီဖြစ်တဲ့အထွေထွေသဘေးကြောင့်အများပြည်သူတည်ယူပို့ဆောင်ရေးအခက်တွေ့နေရတယ်လို့စီးပွားရေးလုပ်ငန်းတွေလည်းအထိနာနေပါတယ
်။ Australia မှာအင်္ဂါနေ့ကစံချိန်တင်ပူပြင်းတဲ့ရာသီဥတုကိုကြုံတွေ့ကြရပြီးအပူချိန်ဒီထက်ပိုပြီးတော့မြင့်လာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကနေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့ဖြန့်မြအပူချိန် 40.9 ဒီဂရီဆယ်ဆီယပ်အထိမြင့်တက်ခဲ့ပြီးဒါဟာ2013ခုနှစ်ဇန်နဝါရီလကတင်ထားတဲ့စံချိန် 40.2 ကိုချိုးခဲ့တာဖြစ်တယ်လို့ Australia မိုးလေဝသဌာနကပြောပါတယ်။ကြာသပတေးနေ့မှာတော့နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းတွေမှာအပူချိန်ပုံမှန်ထက်16ဒီဂရီလောက်အထိဆက်ပြီးတော့တိုးလာနိုင်တယ်လို့မိုးလေဝသဌာနကပြောပါတယ်။ဒီလိုမြင့်တက်လာတဲ့အပူချိန်ကြောင့်နိုင်ငံအရှေ့ပိုင်းဒေသတချို့မှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းတောမီလောင်ကျွမ်းနေတဲ့အခြေအနေလည်းပိုပြီးတော့ဆိုးဝါးလာတာပါ။နိုင်ငံတောင်ပိုင်း New South Wales ပြည်နယ်မှာလည်းဗုဒ္ဓဟူးနေ့ကတောမီလောင်ကျွမ်းမှု100လောက်ရှိပြီးတဝက်လောက်ကိုမငြိမ်းသက်နိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်။တောမီကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ပြီးအင်ဂျီ900ကျော်မြေဧကပေါင်း2တန်းကျော်လောက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။ပေါ်တူဂီအုပ်ချုပ်မှုလောက်ကနေဒီအဆိုအစီလွှဲပြောင်းပေးခဲ့တဲ့နှစ်20ပြည့်အခမ်းအနားကျင်းပမယ်။ကိုပိုင်အုပ်ချုပ်ခွင့်ရမကောက်ဒေသမှာတိုးသမရရှိခြင်းဖြင့်ဗုဒ္ဓဟူးနေ့ကရောက်နေပါတယ်။မကောက်အခြေအနေကတော့ဆိုရဆန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မရီမငြိမ်ဖြစ်နေတဲ့အိမ်နီးချင်းဟောင်ကောင်ကျွန်းအခြေအနေနဲ့မတူပါဘူး။တောက်ကြနေချင်းပါမဲ့အခမ်းအနားတစ်ခုအပါအဝင်၃ရက်ကြာလာရောက်တဲ့သမရရှိချင်းဖြစ်ရဲ့မက်ကာအိုခီးစဉ်မတိုင်ခင်ကတည်းကအဲ့ဒီမှာလုံလုံရေးတွေအထူးတင်းကျပ်ထားပါတယ်။ဒေဝနာပိုင်တွေကသူတို့ရဲ့တနိုင်ငံစနစ်မျိုးမူဝါဒအောင်မြင်တယ်ဆိုတာမက်ကာအိုဒေသကိုနမူနာပြကျင်နေတာပါ။လူဦးရေ9သိန်းလောက်နေထိုင်တဲ့မက်ကာအိုမှာအစိုးရအုပ်ချုပ်ရေးကိုလိုက်နာကြတယ်လို့လောင်းကစားလုပ်ငန်းနဲ့စီးပွားဖြစ်ပြီးချမ်းသာကျော်ဝနေတဲ့ပေါ်ကွန်မြူနတီပါတီခေါင်းဆောင်တွေကချီချူပြောဆိုပါတယ်။မကောက်ဒီသားကိုတူရကီအုပ်ချုပ်မှုလောက်ကနေ1999ခုနှစ်ကတရုတ်အစိုးရတံလွှဲပြောင်းပေးခဲ့တာပါခင်ဗျာ Direct from Washington The
Voice of America VOA ဂျာတာပရင်းနေနေခင်တဲ့တွေကိုကုကြော့ကြော့သိင်းနဲ့မမရသိအောင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အလဲရောက်ပါပြီမြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေတဲကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းအတိအကျအကောင့်ထဲဖော်တင်တယ်လို့မြန်မာတမ်မတ်တဦးဖြစ်တဲ့ဒေါ်ဤဤတင်ကပြောပါတယ်ပြန်လာသူတွေအားလုံးအတွက်ပိုပြီးအဆင်ပြေစေမယ့်အခြေအနေဖန်တီးပေးဖို့နိုင်ငံရေးအရာစစ်မှန်တဲ့ဆန္ဒရှိတယ်လို့လည်းပြောပါရယ်ဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာပထမဆုံးကြိမ်နီလာခံမှာမြန်မာနိုင်ငံရဲ့တင်ပြပြောဆိုချက်တွေကကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ကိုဆန္ဒအတိုင်းနေရရင်ပြန်လာတာဟာဒုက္ခသည်အရေးမှာထိရောက်ပြီးရေရှည်ခံတဲ့အဖြစ်တစ်ခုဖြစ်တဲ့အတွက်အိုးဝင်ဆုံးထွက်ပြေးသွားသူတွေနေရရင်အမြန်ပြန်လာနိုင်ရေးအပြင်းထန်ကြိုးစားလှုပ်ဆောင်နေပါတယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းဒုတိယကိုယ်စားလှယ်တန်အမတ်ဒေါ်ကြီးတင်ကဒုက္ခသည်ညီလာခံတွင်ပြောသွားပါတယ်ဒီနေရာမှာထိုင်းနိုင်ငံဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တထောင်ကျော်ကိုမြန်မာနဲ့ထိုင်းနိုင်ငံအကြပူပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံဘက်အောင်းအောင်းမြင်းမြင်းပြန်ပို့နိုင်ခဲ့တာကိုတန်အမတ်ဒေါ်ကြီးတင်ကထောက်ပြပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေနေရာရင်းပြန်လာရေးနဲ့ပတ်သက်လို့ဒေါ်ကြီးတင်ကအခုလိုပြောပါတယ်
We are ready to receive verified returnees in a voluntary, safe, and dignified manner in accordance with the pilot
arrangement. CCTPP ရဲ့သူတွေကိုယ်စံနာတိုင်းဒေကင်းစွာနဲ့ဒိတ်ခါရှိရှိပြန်လာနိုင်ရေးအတွက်နိုင်ငံသဘောတူညီချက်တွေနဲ့အညီလက်ခံဖို့ကျွန်တော်တို့အသင့်တင်ရှိနေပါသေး။ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့တဲ့စည်းနွေတွေက2019ခုနှစ်နိုဝင်ဘာလအထိဆိုရင်95ရာခိုင်နှုန်းကို CCTPP ပြုပေးပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအကြောင်းကြားပေးပါပြီ။ကိုယ်စံနာနဲ့အညီဘေကင်းင်းနဲ့တိတ်ခါရှိရှိနေရရင်ပြန်ပို့ရေးအောင်မြင်စေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သဘောတူညီထားတဲ့နှစ်နိုင်ငံအစီအစဉ်တိုင်းအတိအကျလိုက်နာပြီးတော့ရိုးရိုးသားသားနဲ့လင်းလင်းမြန်းမြန်းအကောင့်ထဲပေါ်သင့်ပါတယ
်ဒုက္ခသည်တွေနေရပြန်ရေးကြန့်ကြာနေတာဟာသူတို့နေရပြန်နိုင်မဲ့အခြေအနေကိုမြန်မာဘက်ကဖန်တီးပေးဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်ရှာဟီဒူဟိတ်ကဒ ီနီလာကမှာပဲဒီဇင်ဘာလ18ရက်နေ့ကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်ကိုတာမန်ကြီးဒေါ်ဤတင်ကနာမည်နဲ့တကွတိုက်ရိုက်ခြေပတာမျိုးပြောမသွားပေမဲ့အဲဒီလိုအခြေအနေမျိုးဖန်တီးဖို့ဆန္ဒရှိတယ်ဆိုတာထည့်ပြောသွားပါတယ်။
We are committed to continue our efforts in creating more conducive conditions for all returnees.
ပြည်လာတဲ့သူတွေအားလုံးအတွက်ပို့ပြီးအဆင်ပြေစေမယ့်အခြေအနေကိုစစ်မှန်တဲ့နိုင်ငံရေးဆန္ဒနဲ့ဖန်တီးရေးကျမတို့ဆက်ပြီးတော့ကြိုးပမ်းသွားဖို့အခိုင်အမာရှိပါတယ်။နေရပြန်ပို့ရေးလုပ်ငန်းစဉ်ကိုတက်ဆိုင်သူအားလုံးရဲ့ဟန်ချက်ညီအားထုတ်မှုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိတ်မကြခင်အနာဂတ်မှာစတင်နိုင်ပြီးတော့လက်တွေ့ကျပြီးတော့ရေရှည်ခိုင်မာမယ့်အဖြေကိုလည်းရရှိနိုင်လိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်။
နေရရင်ပြန်ရေးကိုဟန်တန်းနောက်ရှက်ဖို့အာစာအဖွဲ့ရဲ့တပ်ဖြတ်ချင်းချောင်းမှုအပါအဝင်အဓားစီအမျိုးမျိုးရှိနေတဲ့ကြားမှာပဲကောက်ဆက်ဘဇားကဒုက္ခသည်400ကျော်ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံဘက်ပြန်လာကြတာဟိန်းနူပါလာဝင်400နီးပါးကသူတို့ပြန်ညင်းတယ်ဆိုပြီးပြောနေတာကြားပြီးဖြစ်ပေမဲ့ပြန်ဖို့စီစဉ်နိုင်တဲ့အခြေအနေမရောက်သေးတာတွေကိုလည်းတန်မတ်ဒေါ်ကြီးတင်ကဒုက္ခသည်ညီလာခံအတွင်ထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကိုကြကြသိမ်းပါရှင်တဆက်သေးပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်နိမိတ်ဖြစ်တဲ့ရခိုင်ပြည်နယ်နဲ့ဒီချင်းပြည်နယ်ကအခြေအနေတွေကိုပြောပြအောင်ပါပါမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအခြေအနေဟာတင်းကျပ်လာနေပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်မှာလုံခြုံရေးကိုပိုးပြီးတင်းတင်းကျပ်ကျပ်လှုပ်ဆောင်လာသလိုချင်းပြည်နယ်ပလောဝမြို့မှာတော့လုံခြုံရေးအတွက်ညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးဒေသခံခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်မတ်ပွဲကျင်းပဖို့ပါအခက်အခဲတွေဖြစ်နေပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ကခရစ်မတ်ပွဲကျင်းပနေတဲ့ချင်းမြင့်နယ်ပလဝမြို့တွင်ဒီနှစ်မှာတော့လုံခြုံရေးချင်နေကြောင်းညဖက်ကျင်းပခွင့်မရတော့ဘူးလို့ပလဝမြို့ကခရစ်ယာန်ဘာသာရေးသမဆရာမောဆက်ကပြောပါတယ
်ခရစ်မတ်ပွဲကိုညရောနေ့ရောတရက်တာကျင်းပမှကြည်ကြည်ကကကျင်းပနေကြတာဖြစ်ပါညဖက်မှာလောက်ခွင့်မရှိတော့အဆင်ပြေတော့ဘူးခုကဒီလိုမျိုးကန်တက်ထားလိုက်တော့တိတ်ပြီးတော့စီပြီးတော့ပေါ့။ပုံမှားပြီးတော့ခဲလို့ထွက်တာပေါ့နော်။စိန်တန်ရပစင်းတွေလိုက်ဆိုပေးတယ်။ကျွန်တော်တို့ဒီနေ့ကြတော့ညမထွက်ရမင်းထွက်တော့အတင်းတော့အတိတိကကျွန်တော်တို့မသွားနိုင်ဘူး။ပလောမျိုးပုံပေါ်စင်ရင်အတင်းတော့နှစ်ပါးပဲသွားနိုင်တယ်။အဲ့ဒါတော့မှညမှာမဟုတ်ဘူးနေ့လေမှာပဲသွားရတယ်။လုံချုံရဲ့ချင်းနေရတော့ကျွန်တော်တို့ကတော့မလုံချုံဘူးလို့ပြောရမှာ
။ပလောမျိုးနဲ့ဒေရခန့်ချင်းလူမျိုးများစုဟာခရိယံပါတာဝင်နေဖြစ်ကြပြီးအသင်းတော်ပေါင်း15ခုကျော်ရှိတဲ့အနက်ကနှစ်သင်းသာနေခင်ပိုင်းမှာတချင်းလိုက်လံတည်ဆူနေတာရှိတယ်လို့သူကဆိုပါတယ်။ပလဝမြို့နယ်မှာည6နာရီကနေမနက်6နာရီထိအပြင်းမထွက်ရတဲ့လူငါးဦးထပ်ပို့ပြီးစုမနေရဆိုတဲ့ပုံမှန်144အမိတ်ထုတ်ပြန်ထားတာကြောင့်ဒီနှစ်ခရစ်မတ်ပွဲကျင်းပဖို့အခက်တွေ့နေတယ်လို့သူကဆိုပါတယ်။ချင်းပြည်နယ်ဆိုရဖွဲ့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့ဒေတာတွင်းလုံခြုံရေးချင်းနေကြောင့်ညမထွက်ရမိတ်ထုတ်ပြန်ထားတာလို့ဆိုပါတယ်။
ကလေးကကိစ္စကတော့လုံခြုံရေးအခြေခံဖြစ်နေတယ်လေ။လက်ရှိအခြေအနေရဲ့လုံခြုံရေးပုံမှာသူတို့တောင်းဆိုချက်ရပေါ့။ကာဖျူကပြင်ရလိုက်တာပေါ့နော်။ဆိုတော့ဒီခရစ်မတ်ယာတီမှာလည်းတူနယ်မြေရဲ့အခြေအနေကတော့ဒီနေ့ရှော့ပေါ်လာတော့တော့လုံးလုံးရတယ်။ဒါပေမဲ့လက်ရှိအခြေအနေမှာဘယ်တော့မှလုံးတယ်ဆိုတာတော့ကျွန်တော်အနေနဲ့တော့မသိဘူး။
အလားတူရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုလုံခြုံရေးတင်းကျလာနေတာပါ။အထူးသဖြင့်အနောက်ပိုင်းသားစစ်သနာချုပ်တည်ရှိရာအမ်းမြို့နယ်တွင်လုံခြုံရေးသိမ်းကျထားတယ်လို့မြို့ခံကူဆိုးအောင်ကပြောပါဗျ။
ကျွန်တော်တို့ဆောက်လာရင်ကျော်ရင်တော့ကျွန်တော်တို့အပြင်းဆက်ကြတော့ကျွန်တော်တို့လုံခြုံရေးအင်အားချထားတယ်ကျွန်တော်တို့လည်းခါတိုင်းအနေထားနဲ့တော့တွားလာရတော့အဆင်မပြေဘူး။အချို့နေရာတွေမှာလည်းစစ်တပ်စီးတာတွေရှိတယ်ကျွန်တော်တို့လည်းမတွားရမလာရကြဘူးပေါ့။ဒီလိုညမထူရအမိတ်နေပါလေထုတ်ပြန်ထားတာတော့မရှိဘူး။
ဒီဇင်ဘာ18ရက်နေ့ညနေကအမ်းမြို့နယ်ကန်းကွန်မြန်ကျေးရွာနီးလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်တပ်ကနေမိုင်းဖောက်ခွဲဖို့လှုပ်ဆောင်နေစေ AA ဖွဲ့ဝင်အုပ်ကို remote mine လေးလုံးနဲ့တူအသေးဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ဘက်ကနေထုတ်ပြန်ထားပါတယ်။အနေစစ်တွေသွားတဲ့ကားလမ်းပေါ်မတင်ကပွဲလူနှူးတွေ့ရှိရလို့ခေါ်ယူစင်မှာထွက်ပြေးသွားလို့ပြစ်ကတ်မှုကြောင့်တည်ဆုံသွားပြီး၎င်းပတ်ဝန်းကျင်တစ်ဝိုက်ကိုစစ်ဆေးရှာဖွေရမှာချုံပုတ်အတွင်းဖွက်ထားတဲ့ဆိုင်ငယ်တစည်းကိုတွေ့ရှိရကနေစစ်ဆေးရမှာတော့ကွန်ဂျူပိုက်နဲ့ပြုတ်လုထားတဲ့ remote mine နှလုံးအပြင်ကလန်ဝဲရဘက်မှာအတင့်ထောင်ထားတဲ့ remote mine နှလုံးကိုထပ်မံဖော်ထုတ်သွေးရှိခဲ့တယ်လို့သမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဖြစ်စဉ်အခြေအနေကိုသိစိတ်သိရှိဖို့သမရော်ပြောရေးဆိုခွင့်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်လက်နက်ကိုင်အေပြောခွေရခိုင်တုခကတော့တေဆုံးသူနှုတ်ဟာအေအေဖွဲ့ဝင်မဟုတ်ပဲအယတားတွေဖြစ်နိုင်ကြောင်းပြောပါတယ်။
天然气气大家咯，你不拿这大家比罗比，啊哑巴的咯，哎咯，你们不要给大家这个事情，哎咯，当边些别的我找的，你要去，我给他看下那边，我啊哑巴的天然气的，怎么话都哎咯东北的。
前面呢，本来我们呢农务资源呢，一看见呢，门边庙屋一堆当庙那边嘛，第三把那高一杆呢，十里那地，大伯边上说皮包你开吧嘞。第一批保安的逮捕呢，别看目前，哎呀，大陆嘞，提开第一手目的，是你吧嘞，怎么
样 ？VOA 的领导奈根伊马什，阿库罗那套十个姑娘共收买，阿钱加拉要得卡玛，第等你打白龙皮皮开的，第尼玛那个阿钱尼宝马，多拉什尼不如定安在油站嘞，三年年伢大爷里来西西马，孙女们张牙姑没啥别的嘛嘞。多拉什尼阿钱。မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တကူကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတော်ပေါင်းရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလဲတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်ကကြိုဆိုပါရရှင
်။ကောင်လွင်ဦးတင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။မလေးရှားနိုင်ငံကနေရရင်ကိုဒန်ကြီးတက်တာစွာနဲ့ပြန်ပို့ခွင့်ပေးနေတဲ့ကာလမှာထိမ့်သိမ်းရေးစခန်းတွေမှာအနေကျနေသူတွေကိုနေရပြန်ပို့ဒီစီစဉ်နေတာဖြစ်ပါတယ်အခုလာမယ့်ဒီဇင်ဘာလ19ရက်နေ့မှာတော့မလေးရှားနိုင်ငံကထိမ့်သိမ်းရေးစခန်းတစ်ခုကနေမြန်မာအယောက်40နီးပါးကိုပြန်လွှတ်ပြီးတော့ပြည်နှင်တန်ပေးမှာဖြစ်ကြောင်းမြန်မာတန်ယုံက VOE ကိုပြောပါတယ်ကျမတို့ရဲ့ VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားနိုင်ငံဂျိုးဘီနယ်ကပကန်နန်နန်ထိမ့်သိမ်းစခန်းမှာအဖမ်းဆီးခံနေရတဲ့မြန်မာနိုင်ငံသားကရာခိုင်နှုန်းလောက်ရှိနေပါတယ်ဒီထဲကမြန်မာ40နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာပြန်လွှတ်ပေးမှာဖြစ်ပြီးချက်ချင်းပဲပြည်နှင်တန်ဆက်ပေးမယ်ဆိုပြီးမြန်မာတန်ယုံကိုစားပြုပြီးထိမ့်သိမ်းစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုးမြို့စခန်းတာဝန်ခံဦးတီဟာမောင်မောင်ကပြောပါတယ
်ဂျိုးဘီနယ်ပကန်နန်နန်မှာသွားပြစ်လာတာလို့ရောက်40ခုကျင်လောက်ရှိတယ်အဲ့ဒါဒီလာမယ့်19ရက်နေ့မှာပြန်အတူတူပဲနေဒီဝင်ခွင့်ရတော့သူတို့အကုန်လုံးဟိုအတူတူပဲလေဒီအိမ်ရှောက်ပြန်တဲ့လူလည်းဒီဝင်ခွင့်ပိတ်တာပဲဒီအဖမ်းခံမိပြန်လဲသူလည်းဒီဝင်ခွင့်ပိတ်တာပဲငဘုံကတော့ကျွန်တော်၅နှစ်သတ်မှတ်တယ်အခုကရက်အတန်းတန်းမရှိပါနှစ်အတန်းတန်းမရှိဘူးဆိုတော့၅နှစ်လည်းပြည့်ပြည့်မယ်၃နှစ်လည်းပြည့်ပြည့်မယ်ပေါ့နော်ဒါတော့သူတို့အတိအကျမကျင်ကြတော့ဘူးဒီနောက်ပိုင်
းမလေးရှားအစိုးရကတရားမဝင်နိုင်ငံသားသားဖမ်းဆီးမှုတွေကိုဇက်တိုက်လုပ်နေတာဖြစ်ပြီးဒီလပိုင်းအတွင်းဖမ်းဆီးခဲ့တဲ့မြန်မာတွေအပါအဝင်နိုင်ငံသားသားထောင်ကနန်းလောက်ရှိနေပါတယ်2019ခုနှစ်အတွင်းမှာတော့နိုင်ငံသားသား5000နီးပါးဖမ်းဆီးခံခဲ့ရပါတယ်သူတို့ကိုထိမ့်သိမ်းရေးစခန်း12ခုမှာဖမ်းဆီးထားတာဖြစ်ပါတယ်ဒီထိမ့်သိမ်းရေးစခန်းတွေမှာရဲမှရေးဆောက်ရှောက်မှုတိတ်မပေးနိုင်တဲ့အတွက်ပြီးခဲ့တဲ့လကကျမရေးထိခိုက်ပြီးမြန်မာတဦးတေဆုံးရတယ်လို့မြန်မာတွေဟာတလားတယောက်ဒါမှမဟုတ်နှစ်ယောက်လောက်တေဆုံးမှုတွေရှိနေတယ်ဆိုပြီးမလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကလည်းပြောပါတယ
်စမုံကြီးဆိုတဲ့ဒီဖန်ဆုံးရေးကန့်ထဲမှာပြီးသွားတယ်ပေါ့ခေါင်းထဲမှာအဖန်ခါရလူရတာအများတယ်များတဲ့အခါကျတော့အစားဆုံးကျမရေးပိုင်းနဲ့ထုတ်တယ်ဒီအဲ့ဆိုင်နဲ့ပြီးကြတယ်ဖြည်းဖြည်းနဲ့သက်ကခိုးဝင်နေခိုးဝင်နေတဲ့ဖန်ဆီးတဲ့အမှပြီးတယ်ပေါ့အမှလေအဲ့ဒါမျိုးမလေးရှားတဲ့ခိုးဝင်တယ်ပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုသမားပေါင်း2သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9သိန်းထက်မနည်းရှိနေတယ်လို့ပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးပါပါရှင်။မကြခင် VOA မြန်မာပိုင်းကနေဒီဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ ICJ နိုင်ငံတကာတရားရုံးကနေဘလို့ဆုံးဖြတ်ပြီးဘလောက်ထိထိရောက်မှုရှိနိုင်မလဲဆိုတော့ခေါင်းစဉ်နဲ့ကျမတို့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင်။အခုတော့ဒီကမ္ဘာသတင်းတွေမှာမြန်မာနိုင်ငံအကြောင်းဖော်ပြနေတဲ့ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့မအီတန်စင်ကတင်ဆက်မှာပါ။
သူရော်စင်ဖြစ်အနောက်နိုင်ငံတွေကတင်မြောက်ပေးလိုက်တဲ့ဒေါ်ဆန်းစုကြည်ကစိတ်ပြန့်အောင်လှုပ်ချင်းဆွဲကောင်းစင်နဲ့ James Griffith ရဲ့သုံးသက်ချက်ဆောင်းပါးကို CNN.com မှာဖော်ပြပါရယ်။2015မှာ NLD ပါတီရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့လည်းစစ်တပ်ကအာဏာများစုကိုချုပ်ကန်ထားစေဖြစ်ပြီးတော့ပြည်တွင်းစစ်တွေကလည်းဆက်ဖြစ်နေတာကိုထောက်ပြထားတာပါ။ဒေါ်ဆန်းစုကြည်အတိုက်ခံကောင်းဆောင်ဘဝနဲ့နိုင်ငံကိုတကယ်အုပ်ချုပ်ရခြင်းဟာတိကျတာကွဲပြားသွားတယ်လို့ထောက်ပြထားပါရယ်။တိုင်းသားမငြိမ်သက်မှုမူဆင်တွေကိုမနစ်သက်မှုတိုးပွားလာနေမှုကြောင့်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ပြီးတော့မြမစီးပွားရေးတိုးတက်အောင်လုပ်နေရမယ့်အချိန်မှာဒေါ်ဆန်းစုကြည်က NLD ပါတီရဲ့ပုံရိပ်ကိုဆက်လက်ပြီးတော့ထိန်းသိမ်းရမယ့်တာဝန်ရှိလာတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေကဒေါ်ဆန်းစုကြည်ရဲ့အာဏာတည်မြဲပြီးတော့စစ်ဗိုလ်ချုပ်တွေအာဏာရုပ်အောင်လို့ဖိအားပေးရမယ့်အချိန်မှာဒီလိုလုပ်မဲ့အစားမြမကိုမကူညီဘဲနဲ့ဝေဖန်နေတယ်လို့ဆိုပါတယ်။2015ကစပြီးတော့ဒေါ်ဆန်းစုကြည်အစိုးရစက္ကန့်ထားတဲ့ပြဿနာတွေဟာကိုလိုနီခေတ်ထဲကစခဲ့ပြီးတော့ခေတ်ဆက်ဆက်စစ်အစိုးရတက်ထက်မှလည်းမဖြစ်ရှင်းနိုင်ခဲ့တဲ့အရာတွေလို့ထောက်ပြထားပါတယ်။ကိုလိုနီခေတ်တုန်းကပြည်တင်ကတိုင်းရင်းသားတွေအချင်းချင်းရန်တိုက်ပေးခဲ့တာကြောင့်စိတ်ဝမ်းကွဲခဲ့ရတာကအခုချိန်ပြည်တွင်းစစ်တွေဖြစ်ဆက်ဖြစ်နေရတဲ့အခြေအနေထိရောက်နေပြီးတော့ဒါကိုဒေါ်ဆန်းစုကြည်တိုင်းပြည်ကိုအုပ်ချုပ်ပြီးတော့ဒီမိုကရေစီရတဲ့အခါမှာဒီပြဿနာတွေအလုံးအလိုလိုပျောက်သွားမယ်လို့မျှော်လင့်ထားခဲ့ကြတာပါ။ဒေါ်ဆန်းစုကြည်ဟာဘာမှထောက်ပြစရာမရှိအောင်တာလွန်ကောင်းမွန်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းမဟုတ်တလို့ဒီမိုကရေစီအသွင်ကွေးပြောင်းရေးဆိုတာကညာရင်းချင်းဖြစ်လာမယ်လို့မျှော်လင့်လို့လည်းမရတာကြောင့်ဒီပြဿနာတွေအားလုံးကိုဒေါ်ဆန်းစုကြည်တယောက်ထဲနဲ့ပဲဖြေရှင်းနိုင်တယ်ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကပြစ်ထားလို့တော့မရဘူးဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်မြန်မာစစ်တပ်ရဲ့လူမျိုးနွတ်တပ်ဖြတ်မှုအတွေးကိုနားလည်အောင်လုပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အန်သနီဒေးဗစ်ရေးသားတဲ့ဆောင်းပါးကိုတော့ asiatimes.com မှာဖတ်ရပါတယ်ပြည်ခရီးသတင်းပတ်တုံးကနိုင်ငံတကာတရားရုံး ICJ မှာလူမျိုးနွတ်တပ်ဖြတ်မှုဆွဆွဲချက်ကိုဒေါ်ဆန်းစုကြည်နဲ့အဖွဲ့တွားရောက်ပြီးတော့ခုခံကာကွယ်ပြောဆိုခဲ့ရမှာတော့ထောက်ပြပြောဆိုတဲ့အချက်တစ်ခုကရွင်ကြတွေကိုမှရွေးပြီးတော့မြန်မာစစ်တပ်ကလူမျိုးနွတ်တပ်ဖြတ်မှုဆိုင်ရာလုပ်ရည်တွေကျူးလွန်တာမဟုတ်ဘူးစစ်တပ်ရဲ့လုံထုံးလုံနီးထုံးစံတွေနဲ့အညီလူနည်းစုတွေပေါ်မှာဒီလိုပဲလုံနေကြဖြစ်ပြီးတော့ရွင်ကြကိစ္စကြမှာနိုင်ငံတကာအတိုင်းအဝန်ရဲ့အာရုံစိုက်မှုကိုရသွားတာလို့ပြောခဲ့တဲ့အကြောင်းဆောင်းမရှင်ကထောက်ပြပါတယ်ဗမာစစ်သားအများစုနဲ့တပ်မတော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရုံနဲ့တိုက်ခိုက်တဲ့အခါမှာလေဗမာအမျိုးသားရေးစိတ်တဲ့အရင်ခံပြီးတော့အထက်စီးကနေလူနည်းစုတွေအပေါ်အနိုင်ကျင့်နေကြပဲလို့ထောက်ပြထားပါတယ်1980ခုနှစ်တွေမှာလေကရင်ရှမ်းနဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုမြန်မာစစ်တပ်ကနှိမ်နင်းရမှာရွာတွေကိုမီးရှို့အမျိုးသမီးတွေကိုမရင်ကျဲအမျိုးသားတွေကိုကုန်ထမ်းမှုနဲ့မိုင်းရှိတဲ့နေရာတွေမှာရှေ့ကအရင်လျှောက်ခိုင်းပြီးတော့မိုင်းရှင်းတာတွေလုပ်ခဲ့တဲ့အကြောင်းအထောက်ထားတွေရှိထားပြီးသားဖြစ်ပြီးတော့ထောင်နဲ့တောင်းနဲ့ချီတဲ့ဒုက္ခတွေကိုနှင်ဆက်ဖျက်ချော်ပြီးတော့ထိုင်းနဲ့တရုတ်နိုင်ငံတွေကိုထွက်ပြေးကြအောင်လုပ်တာလဲထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်နဲ့နေမီကိုကာကွယ်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့တော့မြန်မာတပ်မတော်ကအရင်ခံထားပြီးတော့ဒီလိုစိတ်ဓာတ်မျိုးကိုအာရှတိုက်ကတခြားနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ပါကစ္စတန်စစ်တပ်တွေတွင်မှလည်းတွေ့နိုင်တယ်လို့ထောက်ပြထားတာပါစစ်တပ်ကရေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတကယ့်အာဏာကိုတပ်မတော်ကပဲချုပ်ကန်ထားစေဖြစ်နေပြီးတော့ဒါကိုပြောင်းလဲနိုင်မှုအတွက် NLD ကကြိုးစားနေစေပဲလို့ဆိုပါတယ်အရေးကြုံလာရင်တာမဲပမာပြည်သူတွေပေါ်မှာနှိပ်ကွပ်ဖို့မြန်မာစစ်တပ်ကဝန်မလေးဘူးဆိုတာကို1988နဲ့2009ဒီမိုကရေစီရေလှောင်ရှားမှုတွေကိုတာလကပြီးပြီးတော့ဖော်ပြထားတာပါရွှင်ကြရေးပေါ်မှာမြန်မာစစ်တပ်ကလူမျိုးနွတ်တပ်ဖြတ်မှုကျူးလွန်တယ်လားဆိုတဲ့ ICJ ရဲ့ဆုံးဖြတ်ချက်မကြာခင်မှာတော့ထွက်ပေါ်လာတော့မှာပါရခိုင်ပြည်နယ်မှာတပ်မတော်ကကျူးလွန်တဲ့အကြမ်းဖက်မှုတွေဆိုတာကဆယ်စုနှစ်ပေါင်းများစွာတပ်မတော်ကလုပ်နေကြလို့ရတဲ့ဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြထားတာကိုကောင်းလို့တင်ဆက်လိုက်ရပါတယ်ရှင
်မအီတန်စင်ပြောပြသွားတာပါခုလိုကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်နေပါတယ်။ LINE TOMETER 28 LINE TOMETER 20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အကောင်းဆုံးဖြစ်လာတဲ့အချိန်ကတော့တရားသူကြီး18ဦးမှာ5ဦးကဂမ်ဘီယာရဲ့ရှောက်လဲချက်ကမခိုင်လုံတဲ့အကြောင်းမလို့ပယ်တယ်လေ
ဒါကတော့မကြခင်မိနစ်ပိုင်းအတွင်းတင်ဆက်တော့မယ်ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပြည်သူ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်စတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့စောစောကကြားခဲ့ရတဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုဟန်တားဖို့ပြန်ပြက်ကွက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအာဖရိကတိုက်ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုတဲ့ကိစ္စကို ICJ နိုင်ငံတကာတရားရုံးကဘယ်လိုဆုံးဖြတ်လာနိုင်ပါသလဲအဆိုးဆုံးနဲ့အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေတွေကဘာတွေလဲ ICJ ရဲ့အရင်ဒီဆုံးဖြတ်ချက်တွေကရောသက်ဆိုင်ရာနိုင်ငံတွေကဘလို့တုံ့ပြန်ခဲ့ကြတယ်လဲဆိုတာတွေကိုနိုင်ငံတကာတက္ကသိုလ်တွေမှာဥပဒေပါမောက္ခဖြစ်တာဝန်ထမ်းဆောင်ခဲ့သူပညာရှင်ဒေါက်တာမြင့်စံကရှင်းပြထားပါတယ်။ဦးကျော်စန္ဒာရဲ့အခုတင်ဆက်မယ့်မြမအရေးသုံးသက်ချက်ကဏ္ဍမှာဒေါက်တာမြင့်စံကအခုလိုစပြောပါတယ
်။ Worst case scenario လို့ကျွန်တော်ကအဲ့ဒါတော့ယောက်ကပြောတယ်ပြောထုတ်ပါပဲ။ဒါကဆရာကြီးဆရာစကားနိုင်မယူပါစေနဲ့တဲ့။အဲ့တော့အခုတည်းကကျွန်တော်စကားနိုင်တယ်လို့ဦးကျော်စန္ဒာကိုကျွန်တော်မဆွဆွဲပါဘူး။ဒါနဲ့ကျွန်တော်ပြောရရင်ဖြစ်မယ်လို့ပြောတာမဟုတ်ဘူးเนาะဒီဂန္ဒီယာပြောတဲ့ဟာဟိုတရားသူကြီးအများစုနဲ့ provisional measure ထုတ်ပေးပြီဆိုပါလားထုတ်ပေးရင်အမိန်ကိုမြန်မာလက်ခံမလားလက်မခံဘူးလားဆိုတာကတစ်ချက်ပါအဲ့ဒါကိုတော့မြန်မာဆွေးနွေးအောင်မှာမူတည်ပါတယ်အဲ့ဒါနောက်တစ်ခုကအဲ့လိုလက်ခံပြီးလုပ်တယ်ဆိုတော့ဒါမှမဟုတ်လေတရားသူကြီးဒီအများစုကအမှုကိုဆက်လက်ဖို့မြန်မာနိုင်ငံကျွန်တော်ဆိုင်ရာတော်ရှိမရှိမြန်မာနိုင်ငံအစိုးရကျွန်တော်ထည့်ပြောပါမယ်မြန်မာနိုင်ငံအစိုးရမြန်မာနိုင်ငံသားတိုင်းကိုဆွဲရဆိုတာမဟုတ်ပါဘူးတရားခံဆိုတဲ့စကားလုံးကလည်းမဟုတ်ပါဘူးအများဆုံးသွင်းမြန်မာနိုင်ငံအစိုးရကိုတရားပြိုင်အစိုးရအနေနဲ့ပုံနေသူပြောမှမှန်ပါမယ်ဟိုပြတိကြပါတရားခံမဟုတ်ပါဘူးရာဇဝတ်တရားရုံးမဟုတ်ပါဘူးเนาะအဲ့တော့ခုနကပြောတာပြန်ကောက်ရမယ်ဆိုလို့ရှိရင်ဒီ provisional measure ကိုထုတ်ပေးတယ်မြန်မာနိုင်ငံအစိုးရက၄လအတွင်းအဲ့ဒီအရောနဲ့ပတ်သက်ပြီးပြန်ပြီးတော့ ICJ ကိုတရင်ပို့ဖို့ဂမ်ဘီယာရဲ့48မြန်မာရှောက်လဲချက်မှာသူတို့ပြထားပါတယ်အဲ့ဒါကိုတရင်ပို့နေမပို့ဘူးဆိုတော့ကျွန်တော်အနာဂတ်ကောင်မမှန်နိုင်ဘူးသို့တော့ကျွန်တော်အတိတ်ကိုပြန်ပြောရရင်ဘလောက်ကြာမလဲလို့ကျွန်တော်ကိုမေးကြတယ်အဲ့တော့မေးတော့တာမန်အားဖြင့်ရိုးရိုးမှုတွေမှာကျွန်တော်ကြည့်တော့2နှစ်3နှစ်တစ်နှစ်ခွဲပေါ့လေဒီအမေရိကန်ပန်ရုံးကဒဇဂန်ကြီးဖြစ်တာလေအမှုပါလားအလုံးပေါင်း9လအတွင်းအပြစ်အမိန်ချပါတယ်
ဟုတ်ကဲ့အဲ့ဒါကတော့အီရန်နိုင်ငံထေရန်မြို့တော်မှာအမေရိကန်သံယုံဝန်ထမ်းတွေကိုအီရန်ဘက်ကဒဇာခံဖမ်းဆီးထားတဲ့ကိစ္စပေါ့နော
်ဟုတ်တယ်ခုနလအတွင်းအပြစ်အမိန်ချပါလေအခုတချို့မျိုးတွေကနှစ်နှစ်ကြာလာရှိတယ်ဒီ genocide case နဲ့ပတ်သက်ပြီးဘော့စနီးယားဟာဇီဂိုဗီနာဆိုတဲ့ယခင်1990မတိုင်ခင်ကယူဂိုစလာဗီးယားရဲ့ပြည်နယ်တစ်စိတ်တည်းတာဖြစ်တဲ့နောက်နိုင်ငံတစ်ဖြစ်လာတဲ့ဘော့စနီးယားဟာဇီဂိုဗီနာယူဂိုစလာဗီးယားကိုဆွဲတယ်20 March 1993ကဆွဲတာအပြီးသားချမှတ်ချက်ကနောက်73နှစ်နဲ့17လကြာ29 February 2009ကြမှာထုတ်တယ်အဲ့တော့ယူဂိုစလာဥပမာနဲ့ပြောပြသေးတယ်အစိုးရကပါလဲဆိုရင်ဘော့စနီးယားတင်တဲ့5ချက်မှာ4ချက်ကို ICJ ကပေးချတယ်နံပါတ်1ကယူဂိုစလာဗီးယားနောက်ကျတော့ဆာဗီးယားဖြစ်သွားတယ် Genocide ကိုမကျူးလွန်ခဲ့ဘူး12ဦး3ဦးလား12ဦး4ဦးလားမသိဘူးတရားသူကြီးနောက်တစ်ခါဆာဗီးယားဟာ genocide ဖြစ်လို့ဆိုခြင်းလည်းမရှိခဲ့ဘူး။နံပါတ်3ကဆ Sadia ha genocide ko chu lon bo cha du mya ne apwe di tacha nangan paw le apwe de ne pu paw saung ye chin le ma shi ga lo number 4 ga lo Sadia ha di athu de phyin taya swe pi ma phit de 1995 ku July la ga phit de Srebrenica data ma phit de genocide mu ko ma phit pwa aw kaw ga bo tawun shi de ai tawun ko do tu ma chan saung nangan wu lo paw le အဲ့တော့ဘာအဲ့ဒီအပြင်ရေကြီးပေးလို့မလုပ်ဘူးတဲ့အဲ့ဒါအများစုကဆုံးဖြတ်တာကျွန်တော် site နဲ့ပတ်သက်ပြီးကာဂယ်ရန်ဆာဗီယာဟာပြက်ကွက်ခဲ့တယ်ဆိုတာဟာကိုယ်ကပဲတရားရုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်ရေကြီးပေးစရာမလိုဘူးလို့ပြောတယ်အဲ့ဒါက73နှစ်နဲ့71လမှာဆာဗီယာနဲ့ပတ်သက်တဲ့အဆိုးဆုံးအခြေအနေပါအဲ့တော့မြန်မာမှာလည်းဘလောက်ကြာမယ်မသိဘူးဒီတဲ့ကြာမလားမကြာဘူးလားလို့လည်းကျွန်တော်မပြောလို့ဒီလိုပဲဖြစ်မလားလို့တော့မသိဘူးဒါပေမဲ့ဒီကတော့ဂျီနိုဆိုက်မှုကတော့73နှစ်နဲ့71လကြာပြီးတော့ဘော့စနီးယားဟာသူတောင်းတာတွေက၅ချက်တည်းကတစ်ချက်ပဲရပါလေခင်ဗ
ျဟုတ်ကဲ့ထိုးဆုံးဖြစ်လာနိုင်တဲ့အခြေအနေဘော့စနီးယားဟာဇီဂိုဗီနာအိဘောကန်ပြဒနာနဲ့နမူနာပေးပြီးတော့73နှစ်ထိကြာတယ်နောက်ဆုံးကြတော့အချက်၅ချက်မှာတစ်ချက်ပဲအတီဖြစ်တယ်အဲ့ဒီအတီဖြစ်တာလည်းပဲရောကြီးပေးစရာမလိုဘဲနဲ့ပြပြသွားတယ်ဆိုတဲ့သဘောပြောပါတယ်ကဲအဲ့တော့အဲ့ဒီအစင်းကြီးမရောက်ဖ ೇನೆ အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေရောဆရာ
အကောင်းဆုံးဖြစ်လာတဲ့အချိန်ကတော့တရားသူကြီးစက္ကနဦးမှာကိုဦးကဂန္ဒီယာရဲ့ရှောက်လဲချက်ကမခိုင်လုံတဲ့အတွက်ကြောင့်မလို့ပယ်တယ်လဲဆိုပါတော့အဲ့လိုဆိုရင်တော့အဲ့ဒီမှာရင်ကိစ္စပြတ်သွားတယ်လို့ထင်တယ်ဒါကဂန္ဒီယာကလည်းထပ်ပြီးယူခံပိုင်ခွင့်မရှိဘူးခင်ဗျဘာလို့လဲဆိုတော့ဒါကပြည်ပဆိုင်ရာတရားရုံးကယူခံတရားရုံးလည်းမဟုတ်ဘူးနောက်ပြီးတော့ရာဇဝတ်ရုံးလည်းမဟုတ်တဲ့အတွက်ကြောင့်မလို့ပြည်ပဆိုင်ရာဥပဒေကအင်္ဂါနေ့ဖြစ်တဲ့ပြဿနာတွေကိုဖြေရှင်းတဲ့ပြဿနာအဲ့ဒါကတော့အကောင်းဆုံးကတော့အဲ့ဒါပါပဲခင်ဗျ
ဟုတ်နော်အဲ့လိုဖြစ်မလာပဲနဲ့ဒီ provisional measures တွေထုတ်ပေးခဲ့မယ်ဆိုရင်တော့အချိန်ဘလောက်ကြာမှာဖြစ်လာမယ်လို့ထင်ပါသလဲယူဆပါသလဲ
ဘလောက်ကြာမလဲဆိုတာကတော့ဒီ provisional measures ကိုထုတ်ပေးဖို့ဆိုတာကခုနကကျွန်တော်ပြောတဲ့ Yugoslav case မှာ20 March 1993ကရှောက်တာပထမ provisional measure ကို8 AP 1993မှာထုတ်ပေးပြီးတော့ဒုတိယ provisional measures ကိုဟိုလက်တော့ sign ပေါ့လေအင်္ဂလိပ်လိုပြောမိတယ်20 September 1993ဆိုလိုတာက6လအတွင်းနှစ်ခုထုတ်ပေးတယ
်အဲ့လို measures ထုတ်ပေးလို့ Serbia ဘက်ကလိုက်လျောခဲ့ပါသလား
အဲ့ခုနကကျွန်တော်တနည်းတစ်ခါအချိန်ရှိဦးထင်လို့ခြံခဲ့တယ်အဲ့ဒီ provisional measure တွေကို Serbia Yugoslavia နောက် non Serbia ကမလိုက်နာခဲ့ဘူးအဲ့တော့ခုနကအကောင်းဆုံးခြေအနေကိုတော့ကျွန်တော်ပြောပြပါပြီဒါပယ်တယ်ဆိုရင်တော့အကောင်းဆုံးခြေအနေပေါ့လေဒီဒီတန်တရားရဲ့ရှောက်လဲချက်ကို ICJ ကတရားသူကြီးအနည်းဆုံးကိုးရပယ်တယ်ဆိုတော့ဒါဒီမှာနေနဲ့ကိစ္စပြတ်သွားတယ်လို့ကျွန်တော်ထင်ပါကြောင်းကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့အဲ့တော့ခုနပြောလို့ ICJ ရဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ဘူးပယ်တယ်ဆိုရင်ဒီဟာကိုအတင်းအကျလိုက်နိုင်အောင်ဘယ်လို enforce လုပ်နိုင်ပါလဲ ICJ အနေနဲ
့ ICJ ရဲ့ဟိုဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုတာကတောင်းရှိတယ်ကရသမက်ကမဒိန်ရင်စာချုပ်လုံးလုံးရေးကောင်စီမှာ ICJ ရဲ့ကျွန်တော်ဖိချာသင်္ကေတလို့ဖတ်မှပြတော့တော့ကျွန်တော်အချင်းကိုမှဆိုလို့ကျွန်တော်လိုပြန်ကျွန်တော်ပြန်ထားတာ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်တော့သက်ဆိုင်ရာနိုင်ငံကလက်မခံခဲ့ရင်လုံးလုံးရေးကောင်စီတို့တင်ပြနိုင်ပြီးလုံးလုံးရေးကောင်စီကလိုအပ်သည်ဟုယူဆရင်အကြံပြုချက်များ ICJ ဆုံးဖြတ်ချက်များကိုမြည်တို့အကောင့်ထဲပို့နိုင်ဒီကိုဆုံးဖြတ်နိုင်တယ်ဒါနဲ့အဲ့တော့အင်အားသုံးပြုမယ်ဆိုပြီးဘယ်မှမရေးမထားဘူးနောက်ပြီးတော့နောက်ခုပြောမယ်ကျွန်တော်ပထမအမှုကနီကာရာဂွာနိုင်ငံကဒီတောင်အမေရိကအလယ်အမေရိကနိုင်ငံကဒေါ်လာရေးဆိုရသူတို့ကတကယ်ဒေါ်လာရေးဆိုရပါရေကြုံဒေါ်လာမြန်မာပြည်ကဒေါ်လာရေးဆိုရမဟုတ်ဘူးတကယ်နှစ်40ကျော်အာနာရှင်လက်ရအာနာရှင်စနစ်ကိုဖြုတ်ချပြီးဒေါ်လာရေးဆိုရတက်လာတယ်ဖန်ဒမီစတာအဲ့ဒါကိုအမေရိကန်ကတံပြန်တပုံးလေးကိုအားပေးပြီးတော့နီကာရာဂွာကန်ဂျီနဲ့စိတ်ကန်းနေမှာရေမြုပ်ပုံးတွေလာချတာကဒီ design ကဥပဒေကိုဖောက်ဖျက်ပါတယ်ဆိုပြီးတော့အဲ့ဒါကနှစ်နှစ်ပဲကြာတယ
်ဟုတ်ကဲ့အခုပြောတဲ့ကိစ္စကနီကရာဂွာနိုင်ငံကမ်းခြေမှာအမေရိကန်ဘက်ကသွားပြီးတော့ဘုံတွေထောင်တဲ့ကိစ္စကိုပြောနေတာဖြစ်ပါတယ်နော
်ဟောအဲ့တော့မနိုင်မှန်းပြီးတော့အမေရိကန်ကအဲ့ဒီစီရင်ပိုင်ခွင့်သုံးမျိုးရှိတယ်ပြသမစီရင်ပိုင်ခွင့်နဲ့သူကပြန်သူနှုတ်ထွက်လိုက်တယ်မြန်မာကချိုးတင်လက်ခံထားခြင်းမရှိဘူးအမေရိကန်ကချိုးတင်လက်ခံထားခြင်းရှိတယ်ဒီမှုတွေမှာတခြားတစ်ဖက်ကလက်ခံရင်ကျွန်တော်တို့ကလည်းဒီ ICJ ရဲ့စီရင်ပိုင်ခွင့်ကိုလက်ခံပါလေဆိုအဲ့ဒါကိုရောကြီးပေးရမယ်လို့ဆုံးဖြတ်တယ်ဒါပေမဲ့ရောကြီးပမာဏကို ICJ ကနောက်မှတတ်မှတ်မယ်ဆိုပြီးပြောတယ်အဲ့ဒါကိုတတ်မှတ်ဖို့မြေကာကောင်ကလုံခြုံရေးကောင်စီကိုတိုင်တယ်လုံခြုံရေးကောင်စီက အမေရိကန်ကကြီးငါကြီးဗီဒူအာနာရှိတော့ဗီဒူအာနာနဲ့ပယ်ချတယ်အဲ့ဒါနံပါတ်၁ပါနံပါတ်၂ကတရားမှုနယ်မှာတပ်ပြီးပြောရမယ်ဒီအမေရိကန်ကိုယ်တိုင်ကတရားလုံးလုတ်ပြီးတော့ဆွဲတယ်အီရန်မှာတန်တမန်နေကိုတရားခံနေဖြစ်နေအီရန်ဆိုရဖန်တာတယ်ချက်ချင်းလုတ်ပြီးလို့ဆိုတာတရားသူကြီး၁၅ဦးသလုံးကဗမာပြည်မှာတော့အဲ့လောက်တော့ဖြစ်မှာမဟုတ်ဘူးဒီဂမ်ဘီယာဆွဲတဲ့မှုမှာတရားသူကြီး၁၅ဦးသလုံးကကန့်ွယ်မယ်မရှိကြားနိုင်မယ်မရှိချက်ချင်းလုတ်ပြီးလို့ဆုံးဖြတ်တယ်အီရန်ကမလိုက်တာဘာမှမတတ်နိုင်နောက်တစ်ခါနောက်6လကြာမှာအီရန်ဟာပြည်ပဆိုင်ရာဥပဒေဖောက်ဖျက်တယ်ဆိုပြီး7မဲ7မဲ3မဲနဲ့ဆုံးဖြတ်တယ်ချက်ချင်းလုတ်ဖြစ်ဖို့အမိန်ပေးတယ်ဘယ်လွတ်လို့ရောနောက်တစ်6လအနေမှာသူတို့ချင်းချင်းအမေရိကန်ဆိုတာအီရန်ရဲ့ဟာတွေကို freeze လုပ်ဖို့လုပ်တယ်တော့ genocide convention diplomatic relation convention ကိုနိုင်ငံလုံးအမေရိကန်နဲ့အီရန်ဒီဗမာပြည်ကိစ္စမှာမြန်မာနဲ့ဂမ်ဘီယာထိုးထားတယ်အဲ့ဒါဆိုရင်သဘောထားကွဲလဲမှရှိရင်တနိုင်ငံကတခြားတနိုင်ငံကိုရှောက်ထားနိုင်တယ်လို့ရေးထားတယ်အဲ့ဒီစီရင်ပိုင်ခွင့်ကတော့ထွက်လို့မရဘူးကိုယ်တမန်ကထွက်မှာပဲအဲ့ဒီစီရင်ပိုင်ခွင့်ကိုငင်းလို့ရမှာအဲ့တော့ဘလောက်ကြာမလဲဆိုတာဟုတ်တယ်မလိုက်နာခဲ့တာရှိနောက်ဆုံးတစ်ချက်ကျွန်တော်ပြောမယ်နောက်ဆုံး1949ခုနှစ်ဒီဇင်ဘာလ19ရက်နေ့ကဒီအယ်ဘေးနီးယားကိုပေါင်း36ပေါင်းလားမသိဘူးရောက်သေးပေးရမယ်ဒီတင်နိုင်ငံရေးပိုင်နဲ့ရေးလက်ကြားထဲမှာစစ်သင်္ဘောတွေဖြတ်ပွားလို့ဆိုပြီးတော့အဲ့ဒါကိုတရားသူကြီး72ဦး73ဦးကအမိန့်ချလာအဲ့ဒီနေ့ကမပြီးဘာမှလည်းမလုပ်လို့မရဘူးမပြီးတော့လူညွေးကောင်စီကိုဗြိတိန်ကတိုင်တယ်လို့ကျွန်တော်မကြားမိဘူးလူညွေးကောင်စီကအဲ့ဒီနေ့ကိုရေးယူတယ်လို့ကျွန်တော်မကြားမိဘူးတိုးတော့1998ခုနှစ်မှာအဲ့ဒီနေ့ကကွန်မြူနစ်အစိုးရဟောင်းပြုတ်သွားပြီးတော့နောက်အစိုးရတက်တော့အဲ့ဒီနေ့ကဗီတင်ကိုပြန်ပေးမယ်ဆိုတဲ့တင်းကိုတော့ကျွန်တော်ဖတ်လိုက်ရတယ်အဲ့တော့ဘလောက်ပြန်ပေးတယ်အတိုးရင်းတော့တိုးရင်းပေါင်းကဘလောက်ပေးတယ်ဆိုတော့ကျွန်တော်မသိပါဘူးအဲ့တော့ဒီသုံးခုတခြားနိုင်ငံမှာဖြစ်ခဲ့တယ်မလိုက်နာခဲ့တဲ့သုံးခုကိုပဲကျွန်တော်ဥပမာပေးပြပြတယ်ဖြေပြတယ
်ဥချောစန္ဒာရဲ့မြမကြီးတုံသက်ချက်အစီအစဉ်ပါရှင်အခုတော့ပြည်သူ့ကျန်းမာရေးကိုနာဆင်ကြရအောင်ပါဆရာဝန်ညွှန်ကြားချက်မပါပဲဟုတ်ကဲ့ဆေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်ဆေးတွေရောင်းချပေးနေတာဟာတော်တော်လေးအန္တရာယ်များတာပါဒီလိုလုပ်တာဟာလူထုရဲ့ကျန်းမာရေးမှာရေရှည်ဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းတာနဲ့ဆက်ဆေးတောက်တဲ့အလေအထတွေပပျောက်သွားအောင်အားလုံးဆောင်ရွက်ကြဖို့ဆိုတာဖြစ်ပါတယ်ဒီဒေါက်တာတန့်စော်ကနေတင်ဆက်ထားပါတယ်ရှင်
ကျမ၏ပညာပေးလုပ်ငန်းတွေကို NI အားတိုက်လှုပ်ဆောင်နေတယ်ဆိုပေမဲ့မြန်မာပြည်သူတွေကြားထဲမှာကျမ၏ကိစ္စနဲ့ပတ်သက်ပြီးတော့အယူဆမှားတွေဟာခိုင်ခိုင်မာမာရှိနေကြတာပါ။ဆရာဝန်ညွှန်ကြားချက်ပါမှာတောက်လို့ရတဲ့ဆေးတွေကိုဆေးဆိုင်ငယ်လေးတွေမှာဆက်ဆေးဆိုပြီးဆရာဝန်ညွှန်ကြားချက်မပါဘဲဝယ်ယူတောက်သုံးနေကြတာဟာလည်းတိတာထင်ရှားတဲ့အယူဆမှားတစ်ခုဖြစ်ပါတယ်။မိသားစုဆောင်ရှောက်ရေးဆရာဝန်တဦးအနေနဲ့လူနာတွေကိုကုသမှုပြုလုပ်တဲ့အခါမကြာခဏကြုံတွေ့ရလေရှိတဲ့အယူအဆမှားတွေအကြောင်းကိုဒေါက်တာကျော်ကျော်ဦးကအခုလိုပြောပါရစေ။
ကျွန်တော်တို့မြန်မာနိုင်ငံကဒီ educational status ကအရင်ကြီးအမြင့်ကြီးမဟုတ်တော့လူနာတွေကုတဲ့အချိန်ကျလို့ရှိရင်ကျွန်တော်တို့တိတ်နားမလဲဘူးပေါ့နော်။လူနာတွေကကျွန်တော်တို့ပေးတဲ့စေတီစာမတောက်တာမျိုးတွေရှိရဲပြီးတော့အယူအဆအမှားယွင်းတွေအများကြီးရှိရဲသူတို့ဒီမာယွန်းရဲ့ယူဆတွေပေါ့နော်ဆေးတွေဆိုရင်ဒီဆေးတွေကကြောက်ကက်ကိုထိတက်တယ်ပေါ့ဥပမာစီးတူကူတာတွေဆိုလို့ရှိရင်မဖော်မင်တောင်းကြောက်ကက်ထိတယ်ဆိုတော့ယူဆအမားတွေရှိရယ်ပြီးကျွန်တော်တို့ပေးလိုက်တဲ့ဆေးတွေကိုသူတို့ကဒီတိုင်းရန်ကူတဲ့လူနာတွေရန်ကူတဲ့ဆရာဝန်တွေရှိရယ်ဗျဆရာဝန်မဟုတ်ပေါ့နော်ရန်ကူတဲ့ရှိရယ်သူတို့နဲ့ပေါင်းပြီးတော့ပြောင်းလိုက်တာမျိုးတွေရှိရယ်အာတေချာလိုက်မလုပ်တာပေါ့နော်လိုက်မလုပ်တဲ့ဟာမျိုးကြောင့်ကျွန်တော်တို့ကကူတာတာခတ်ပါတယ်အဲမျိုးကတစ်ခုပေါ့နော်နောက်တစ်ခုကကျတော့ဆက်ဆေးတွေတောက်တဲ့ကိစ္စတွေအများကြီးရှိရပါတော့အဲ့တော့ဆက်ဆေးအများကြီးတောက်ပြီးမှကျွန်တော်တို့ရှိလာတဲ့အချိန်တိုင်းကျွန်တော်တို့ကဒါတွေကမကောင်းပြောလို့ရှင်လဲသူတို့တိတ်လက်မခံတာမျိုးတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့တွေ့နေရတဲ့အခက်အခဲပါပြောလို့ရှင်ရချင်းနေတေချာပြန်မပြတာမျိုးတွေနာတာရှိပေးချက်တွေမှာရချင်းပြန်မပြရလဲကျွန်တော်တို့အတွက်အခက်အခဲပေါ့နော်ခက်ကူတာတဲ့အချိန်မှာမျိုးတွေအခက်အခဲတွေ့ရပါတယ
်ဆရာဝန်ညွှန်ကြားချက်နဲ့တုံးဆွဲရတဲ့ဆေးဝါးတွေထဲမှာရေတူတုံးဆွဲရင်ခဏတာကောင်းကျိုးရနိုင်ပေမဲ့ရေရှည်တုံးဆွဲမယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရနိုင်တဲ့ဆေးဝါးတွေပါရှိနေတာကြောင့်ရေရှည်တုံးဆွဲတာမျိုးမဖြစ်အောင်ဆရာဝန်တွေကသတိပြုချက်မှတ်ပေးနေရတာပါဒီလိုဆေးဝါးမျိုးတွေကိုဆေးဆိုင်ငယ်လေးတွေမှာဆက်ဆေးစုပြီးအလွယ်တကူဝယ်ယူတုံးဆွဲနေကြတာကြောင့်ဆေးဝါးကြောင့်ဖြစ်တဲ့ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြုံတွေ့နေကြရတယ်လို့အကျော်အစ်စ်နဲ့ကိုရင်ကပြန်လည်တန်ဆွမ်းရေးအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာရင်မင်းစိုးကပြောပါတယ
်ကျွမ်းကျင်တဲ့ဆရာဝန်တွေနဲ့ခုတတာနဲ့ပါပြီးတော့ဟိုမလိုလားပဲနဲ့လေဆက်ဆေးလေးတွေကိုဆွဲတောက်တာတော့ဒါမျိုးတွေတွေ့ရတယ်တွေ့ရတဲ့အခါကျတော့ဟိုယောဂရှိရပါပြီဆိုလို့ရှိရင်တက်ကြွနဲ့ဆရာအောင်နဲ့ဆွေးနွေးပါ သူတို့ညွှန်ကြားတဲ့ဟာတွေကိုဆိုင်တာပေါ့အရေးကြီးတာပေါ့เนาะဒါကျမရေဘုဒ္ဓတနေပါလို့ဖြစ်တာเนาะဘာလို့လဲဆိုတော့ဟိုဒီဆက်ဆေးတွေရနောက်ဆက်တွေအနေရတော့ဒါတွေကိုသိချာနားမလည်လို့ဖြစ်တာပေါ့เนาะအဲ့တော့မာကျမရေဘုဒ္ဓရှိဖို့လည်းအရေးကြီးပါတယ်ကျမရေဘုဒ္ဓရှိတောင်ဟိုကျမရေနဲ့ပတ်သက်တဲ့စာဆောင်တွေကိုဖတ်ပေးပါ
မြန်မာနိုင်ငံရဲ့အနေနဲ့ရဲ့ရဲ့မှာဆက်ဆေးတွေကိုကောင်းစဉ်အမျိုးမျိုးနဲ့တုံဆွဲနေကြတာပါဖျားနာကိုက်ခဲတာကနေစပြီးခေါင်းမူးသွေးတို့တာတွေအထိဆံဝင်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးတုံးဆွေးနေကြတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးအတွက်ဆူရင်စရာတစ်ခုဖြစ်လို့နေပါတယ်။ဆံဝင်နေနေနဲ့ကိုယ်စီရောက်လာတဲ့လူနာတွေကိုဖြစ်နေတဲ့ရောဂါတစ်ခုတည်းကိုကုသနေရုံနဲ့မလုံလောက်ပဲမမှန်ကန်တဲ့ယူဆမှားတွေကိုလည်းပြုပြင်တင်မဲ့ပေးဖို့လိုတယ်လို့အထွေထွေရောဂါကုဆံဝင်တူဖြစ်သူဒေါက်တာဝင်းလင်သိန်းကပြောပါတယ်
။ယူဆမှားတွေကတော့အများကြီးရှိပါတယ်။ဟုတ်ကဲ့။အများကြီးရှိတော့ဒီယူဆအမားတွေကိုကျွန်တော်တို့ကနော်အဲလူနာတယောက်ကိုဆေးကုတဲ့အခါမှာပေါ့နော်အဲကျွန်တော်တို့မှာမရှိလဲဆိုတော့ဆေးကုတာတဲ့ model လေးဆိုရှိတယ်ရှိရခါကြတော့အဲ့ဒီမှာကျွန်တော်တို့ Stott & Davis ဆိုရှိတယ် Stott & Davis model ပေါ့အဲ့ဒီ model မှာကြတော့သူကပါလဲဆိုတော့လူနာတယောက်ကိုယောဂဝေဒနာကိုကြည့်တဲ့အခါပေါ့နော်ကြည့်တဲ့အခါမှာဘာပါကြည့်ရမလဲဆိုတော့သူ့ရဲ့ဒီမမှန်ကန်တဲ့နော် Hap Seeking Behavior ပေါ့သူ့ရဲ့ကျွန်တော်တို့ဆေးကုတာတဲ့နေရာမှာပေါ့နော်သူမှားရတဲ့အယူဆတွေရှိနေရင်အဲ့ဒါတွေပြန်ပြင်ပေးရမယ်ပေါ့နော်ဥပမာကျွန်တော်တို့ဆက်ဆေးတောက်တဲ့ခါမျိုးပေါ့နော်ဆက်ဆေးတောက်တယ်ပေါ့နေမကောင်းဘူးပေါ့နေမကောင်းတဲ့ခါမှာဆရာဝန်မပြဘဲနဲ့ပေါ့ကျွန်တော်တို့နီးစပ်ရာစိုက်နေမှာပေါ့နော်သွေးသွားချိန်ကြတယ်အဲ့လိုဆက်ဆေးတောက်ကြတယ်အဲ့လိုပေါ့နော်ဖျားရင်လည်းအဲ့လိုဆက်ဆေးတောက်ကြအဲ့လိုအယူဆတွေကအယူဆမှားတွေပေါ့နော်အဲ့ယူဆမှားတွေကိုကျွန်တော်တို့ကပြုပြင်ပေးဖို့လိုတာပေါ့နော်
သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့အရေးယူမှုအားနည်းနေခြင်းဟာစေးဆိုင်ငယ်လေးတွေမှာဆက်ဆေးရောင်းချမှုတွေကိုအားကောင်းလာစေမှာပါစေကုသမှုပေးနေတဲ့ဆရာဝန်တွေအနေနဲ့လည်းလူနာတွေရဲ့ငွေကြေးတက်နိုင်မှုအခြေအနေတွေကိုပါထည့်သွင်းစဉ်းစားပြီးတင့်တော်တဲ့စစ်ဆေးကုသမှုတွေကိုရွေးချယ်ပြုလုပ်ပေးဖို့လိုတယ်လို့ထိခိုက်ဒဏ်ရာနဲ့အယိုးချိုးစစ်ဆန်ရာခွဲစိတ်ထုခုဆရာဝန်ကြီးဖြစ်သူတဘက်ဘောင်မောက်ခဒေါက်တာတန်စင်နိုင်ကအခုလိုပြောပါရစေ။
ကျွန်တော်တို့မြန်မာနိုင်ငံအနေထားကြတော့နော်မြန်မာလူနာတွေကိုစေကုသတဲ့နေရာမှာတော့အဲကျွန်တော်တို့ဘတ်ဂျက်ပေါ့နော်ဟိုကျွန်တော်တို့အတိုင်းစင်းနိုင်ငံထဲမှာပါတာဟုတ်နော်အဲနိုင်ငံမှာပါတာဆိုတော့ကိုလှုပ်ချင်တဲ့အဲဟာတွေအကုန်လုံးရှောက်လှုပ်လို့မရဘူး။လူနာကိုလည်းကြည့်ရမယ်သူရဲ့ budget နဲ့သူရဲ့ဟို affordable တက်နိုင်မှုနေပါမူတည်ပြီးတော့ကုသတယ်အဲဒါကြောင့်အဲ့ဒီနှစ်ခုရဲ့ကွာဟာချက်မှလည်းနည်းနည်းအခက်အခဲလေးရှိနေတယ
်ဆရာဝန်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်ဆေးတွေရောင်းချပေးနေတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးမှာရေရှည်စိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းတာနဲ့ဆက်ဆေးတောက်တဲ့လေထရီပပျောက်တော့အောင်ဝမ်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန့်စောတင်ဆက်နေတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကျမတို့ဒီ VOE ရဲ့ mix set ဒီလုံးကိုကျမတို့ mix set ပေးကြပါတယ
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုတင်ဆက်ပေးနေပါရှင်ဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့မဆုမြမွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာပါဖိလစ်ပိုင်နိုင်ငံမှာအခုနှစ်ကျင်းပတဲ့အကြိမ်30မြောက်စီဂိမ်းအရှိတောင်အာရှအားကစားပြိုင်ပွဲတွေမှာ electronic အားကစား e-sports ကိုစုတစိတ်ပေးတဲ့အားကစားအနေနဲ့ပထမဆုံးကြိမ်ထည့်သွင်းကျင်းပခဲ့ပါတယ်မြန်မာနိုင်ငံကလည်း game 3မျိုးမှာဝင်ပြိုင်ခဲ့ကြပါတယ် e-sports အားကစားကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာစုပေးတဲ့အားကစားနည်းတစ်ခုအနေနဲ့ပထမဆုံးကျင်းပခဲ့တာမို့တနေ့မှာ olympic ပြိုင်ပွဲအထိဝင်နိုင်ဖို့မျှော်လင့်ကြတဲ့အကြောင်းမဆူမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်ကနေပြောပြမှာပါရှင
် This is a very very historic day because for the first time esports will be played in the Southeast Asian Games
esports electronic အားကစားကိုအရှိတောင်အာရှအားကစားပြိုင်ပွဲစီဂိမ်းမှာအားကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေ့ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွမ်မြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီးကိန်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အားကစားနည်းစုစုပေါင်း56မျိုးတွေကမှ e-sports အားကစားနည်းကိုစုတစိတ်ပေးတဲ့အားကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ e-sports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ3မျိုးအတွက်ကိုယ်စားပြုသွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်။Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်းသုံးမျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါတယ်
။ပေါ်ကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အကစားတစ်ခုအနေနဲ့တောက်ရှင်မဲရတာဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ကသူတို့ဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမဦးဆုံးသောအိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစုကြည့်အတွက်အဓိကထားကစားလာကြတဲ့ e-sports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား e-sports အသင်းမန်နေဂျာFadau Sashim ga pyo ba de
we feel very honored that we get the recognition that we been longing for
ကျွန်တော်တို့အရင်တည်းကဖြစ်စေခြင်းတွေလို့အတိအမှတ်ပြုခံရတဲ့အတွက်သိတ်ဂုဏ်ယူပါတယ်ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်ပုံမှန်အားဖြင့် e-sports ကိုစုကြည့်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရဖို့ကစားကြတာမို့မတူပါဘူးတနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်
စီဂိမ်းမှာ e-sports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ e-sports ဆိုတာဂိမ်းမဟုတ်တော့ဘူး။အားကစားတစ်ခုဖြစ်လာပြီဆိုတော့အမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ e-sports လူငယ်တွေအတွက်အင်မတန်မှအရေးပါတဲ့အပြောင်းအလဲအဲ့အပြောင်းအလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်။ထို့အတူပဲနိုင်ငံတော်ကပုံပြီးတော့supportive ဖြစ်လာမယ်ပေါ့နော်။ဒါကိုအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမို့ e-sports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ်။ e-sports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒေါက်တာကောင်းမြတ်ဆန်ကတော့game ကစားရတာမှန်ပေမဲ့ကိုလက်ကျမ်းမာရေးနဲ့စိတ်ကျမ်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
် e-sport ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရသလိုတခြားအားကစားတွေမှာမတွေ့ရတဲ့ fine key software ကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်ဆိုတော့ nervous system ရဲ့ reflex တွေကောင်းဖို့အရင်ကလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်brain အတွက်ဆိုလို့ရှိရင်လည်းဒီနေ့ရက် mental power strong ဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ငြိမ်အောင်ပေါ့နော်ဒီ meditation အပိုင်းလေးတွေလည်းထည့်ပေးရပေါ့နော်ဒီနေ့ရက်ပြင် yoga တို့ brain အတွက်တရားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ငြိမ်ဖို့ဆိုဟုတ်ကဲ့
e-sports ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Reza Savia ကလည်းအခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day but actually for Hearthstone in particular for example our practice day starts with physical exercise
ကျွန်တော်တို့ကိုတစ်နေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တစ်နေ့တာကိုကျန်းမာရေးလေ့ကျင့်ခန်းအနေနဲ့စတာပါဂိမ်းကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထလျှောက်တာတို့ကိုလက်လေ့ကျင့်ခန်းလုပ်တာတို့ကိုတစ်နေ့လုံးလုပ်နေရပါတယ်
အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဖွဲ့ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အကစားနည်းကို SEA Games ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the SEA Games and eventually
e-sports အကစားတွေကို SEA Games မှာထည့်သွင်းနိုင်တဲ့အထိဖြစ်လာတာတိတ်ကိုအံ့ဩစရာကောင်းပါတယ်။စီရင်ကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေအထိတနည်းနည်းမှရောက်ကောင်းရောက်လာနိုင်ပါတယ
်စင်ကာပူ e-sports အသင်းက Thomas Maria Kopenkiewicz ကပြောသွားတာပါ SEA Game e-sports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူးဒါပေမဲ့အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲနံ
ပါတ်၁ကတော့ human resource ပေါ့နော် human resource တနည်းအားဖြင့်ပြောရရင် coach တွေလိုတယ်သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ coach ဆိုတာဖြစ်လာတာအခုကဗမာနိုင်ငံမှာဒါ first generation ကစားသမားတွေပဲရှိတယ်ဆိုတော့ coach ဆိုတာမဖြစ်သေးဘူးဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ရှာကဘာပေါ်မှာလဲရှာပါတယ် coach ဆိုတာဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာပြီးတော့ဗမာနိုင်ငံကိုဟိုခေါ်ပြီးတော့ကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြီးတော့ဒီ coach တွေကိုမွေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းကိုနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုအဆင်ပြေပါတယ်ဟုတ
် electronic အကစား e-sports ဟာအနာဂတ်အားကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-လိုက်ပြီးအကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sport ကကမ္ဘာနဲ့ရေမောင်တိုင်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဖြစ်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကြာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sports ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှ SEA Games ပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါလိမ့်ရှင
်။မဆုမြတ်မုံတင်ဆက်နေတဲ့ blogger ပြောသမျှအစီအစဉ်ပါရှင်။ကြာတာပရိနေနေနဲ့ခင်အစီအစဉ်တွေတရင်ချင်းချုပ်ကိုတင်ဆက်ဖို့ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးနှစ်ယောက်ကလွှတ်တော်မှတ်တွေအခုသတင်းကြေညာချိန်ထိအခြေတင်ပြောဆိုနေကြစေပါဒီကနေ့ဒေသစံတော်ချိန်ညဘက်မှာတော့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါတယ်အာဏာလွှဲသုံးစားလုပ်မှုကွန်ကရစ်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့ဆွဲချက်နှစ်ခုနဲ့သမ္မတကိုတရားစွဲဖို့အောက်လွှတ်တော်တရားရေးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အခြေတင်ပြောဆိုနေကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေသေးပေါ်စန္ဒပြကောက်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအဆင့်မြင့်တာဝန်ရှိသူတွေဗိုလ်ထုနေကတွေ့ဆုံဆွေးနွေးပါတယ်။ဒါမှဒေါ်နယ်ထရမ့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမိုဆလင်နဲ့တခြားလူနည်းစုတွေပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငင်းပွားပွဲအခုဥပဒေသေးနဲ့ပတ်သက်လို့တော့နှုတ်ဆက်နေဆဲဖြစ်ပါတယ်။အဲဒီဥပဒေသေးပေါ်စန္ဒပြကောက်ကွက်ပွဲတွေကတော့အိန္ဒိယနိုင်ငံမှာနိုင်ငံတော်ဝန်ဆက်ပြီးတော့ဖြစ်နေဆဲပါဥပဒေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုတရားရုံးချုပ်ကဆိုင်းငံ့ထားတဲ့အချိန်မှာပဲဂူဝါဟာတီ၊ချန်နိုင်၊နိုင်ငံတော်ပိုင်းတမီလ်နာဒူမြို့တော်မွန်ဘိုင်နဲ့တခြားပြည်နယ်တွေထိဆန္ဒပြပွဲတွေပြန့်နှံ့ဖြစ်ပွားနေပါတယ်။ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလက်မခံနိုင်ရတာဟာနဲ့ပတ်သက်ပြီးတော့ဥပဒေကြောင့်အချက်လက်တွေ၊တမိုင်းကြောင့်အချက်လက်တွေကိုအခြေခံပြီးလက်မခံနိုင်တဲ့အကြောင်းရင်းကိုဒုက္ခသည်တွေကိုရှင်းပြခဲ့တဲ့အကြောင်းကောက်ဆက်ပဇာဒေတာကကူတူပါလုံဒုက္ခသည်စခန်းကိုသွားခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကဗိုလ်ထုနေမှာပြောပါတယ်ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေဖွဲ့ဟာဒီဇင်ဘာလ16ရက်နေ့ကဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်မြသစင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darryl Smith ပါရှင်ကြာတာပတိနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်VOA ကိုနားဆင်တဲ့အတွက်လည်းထူးကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.